ထိုင်းဝင်ကြီးချုပ်ပရာယွတ်ချန်အိုချာကိုရာထူးမှာဆက်လက်ထမ်းဆောင်ခွင့်ပြုလိုက်တဲ့အခြေခံဥပဒေဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေနပ်ကြတဲ့အတွက်ဘန်ကောက်မြို့တော်ရဲ့လမ်းတွေပေါ်မှာစနေနေ့ကစန့်ကျင်ဆန္ဒပြကြပါတယ်။ဘန်ကောက်မြို့တော်ရဲ့အောင်ပွဲခံကြောက်တိုင်ခွင့် Victory Victory Monument နေရာမှာလူပေါင်း900ဝန်းကျင်လောက်စုရုံပြီးကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်။အသက်62နှစ်ဒီကမှာခင်ဗျာအသက်68နှစ်ရှိထိုင်းစစ်ဘိုလ်ချုပ်ဟောင်းပရာယုတ်ချာအိုချာဟာပြီးခဲ့တဲ့2014ခုနှစ်ကစစ်အာဏာသိမ်းယူခဲ့ပြီးအာဏာရယူခဲ့ပါတယ်။အဲဒီနောက်2018ခုနှစ်အခြေခံဥပဒေရဲ့မူကြမ်းမှာဝင်းကြီးချုပ်ရဲ့အာဏာသက်တမ်းကို၈နှစ်သတ်မှတ်ခဲ့ပါတယ်။နိုင်ငံရေးပါတီတွေကဒါကိုထောက်ပြပြီးဒီနှစ်ကုန်ရင်ဝင်းကြီးချုပ်သက်တမ်းပြည့်ပြီဆိုပြီးအခြေခံဥပဒေခုံရုံးကိုတင်ခဲ့ပါတယ်။အဲဒီနောက်ဝင်းကြီးချုပ်ပရာယုတ်ချာအိုချာကိုဝင်းကြီးချုပ်တာဝန်ကနေယာယီဆိုင်းငံ့ထားခဲ့ပါတယ်။မနေ့ကတော့အခြေခံဥပဒေခုံရုံးကနေတရားသူကြီး6ဦးမှာ6မဲ3မဲနဲ့ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ဟာသတ်မှတ်ထားတဲ့တက်တန်းတာဝန်ကိုမကျော်သေးတဲ့အတွက်ဆက်လက်ထမ်းဆောင်ခွင့်ပေးကြောင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ။